အာဂရီလိုက်စားမှုနဲ့ဖန်စီထိတ်သိမ်းခံရတဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်နေရာမှာတမရကဥမြင့်မောင်ကိုအဆိုပြုခဲ့ပြီးဒီနေ့တိုင်းလွှတ်တော်မှာအတည်ပြုခဲ့ပါတယ်။ဥမြင့်မောင်ဟာ2015အထွေထွေရွေးကောက်ပွဲမှာကောတောင်းမြို့နယ်တိုင်းဒေသကြီးအမှတ်နဲ့မဲဆန္ဒနယ်မြေကနေရွေးချယ်ခံရပြီးဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ဦးဆောင်တဲ့တိုင်းဒေသကြီးအစိုးရအဖွဲ့မှာတရံဇာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးရာထူးကိုတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒါအပြင်ဥမြင့်မောင်ဟာတနင်္သာရီတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာအတွင်းရေးမှူးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်လက်ထက်ကတိုင်းဒေသကြီးလွှတ်တော်နဲ့အစိုးရကြားမှာပြဿနာနှိမ့်ငယ်ရှိခဲ့ပြီးဝန်ကြီးချုပ်ကလွှတ်တော်လုပ်ပိုင်ခွင့်တွေကိုကြော်ကာလုပ်ပိုင်ခွင့်ချပေးတာလုပ်ပိုင်ခွင့်ပေးတာတွေရှိခဲ့တယ်ဆိုပြီးဝေဖန်မှုတွေလည်းရှိပါတယ်။ဥမြင့်မောင်လက်ထက်မှာအစိုးရနဲ့လွှတ်တော်ကြားပိုကောင်းမွန်တဲ့ဆက်ဆံရေးတွေရှိလာမယ်လို့မျှော်လင့်ကြောင်းတနင်္သာရီတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဥက္ကမောင်ဤကပြောပါတယ်။
ဒီကချစ်ခဲ့တဲ့ပင်ရသားတွေယူပြီးတော့လည်းပဲမတော်ကိုပြည်ပြခက်ခက်လုံလုံများဘူးဆိုတဲ့အပြီးရတော့ဝန်ကျုပ်အတင်းမှာတော့ရှိပြီးသားဖြစ်မှာပါ။အဲဒီဝန်ကျုပ်လက်ခဲနဲ့လည်းဒီကိုမြင့်မောင်ကတော့ကျွန်တော်လွတ်တော့မှာဒါထက်ထက်ဝင်ပြောပြောဆူဆူတော့တော့ကိုယ်စင်နေနဲ့ဖလက်တကင်းရှိတဲ့နေထားအရင်လည်းရှိခဲ့တယ်ဗျ။ကျွန်တော်သူဝန်ကျုပ်ဖြစ်တဲ့ချိန်မှာတော့ကျွန်တော်တကယ်ပူခေါင်းမလို့တွေ့ရပါတော့ဒီလိုကျွန်တော်တွေ့
။အခုလိုဥမြင့်မောင်ဝန်ကြီးချုပ်ဖြစ်လာတာကိုကြိုးဆိုကြတာတွေရှိတယ်လို့သူဟာယူသားပြီးအေးဆေးတာကြောင့်ဆုံးဖြတ်ချက်တွေရဲရဲမချရဲမောင်ကိုစိုးရိမ်နေကြတာတွေလည်းရှိပါတယ်။ကျွန်းစုမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာထွန်းနေအောင်ကတော့ကျူကျူကျောင်းနဲ့ဝန်ကြီးချုပ်ကယူသားတာကြောင့်ဌာနဆိုင်ရာတွေကိုတည်တည်ချာချာကန့်ကွက်နိုင်ဖို့လိုကြောင်းအခုလိုပြောပါတယ်
ဒီဦးမြင့်မောင်အနေနဲ့ဖြစ်တော့ကျွန်တော်တို့လည်းကြိုဆိုရမှာပါ။သုံးနှစ်တောင်ကာလလည်းပဲဒီဘောနော်အစိုးရဖက်မဆိုလည်းကျွန်တော်တို့အောက်ချုပ်မှုပိုင်းဆိုင်ရာလည်းသူလည်းတွေ့ကြုံတော့ရှိပြီးသားပဲ။အခုတော့ရှိတော့ဘောနော်ကျွန်တော်တို့ဒီအပြင်မှာလည်းဒီပြည်သူတွေရောဘောတကြောလှုပ်ရှားတဲ့သူတွေလည်းခက်မှန်တော့တော့ဝင်ကြီးတော့ယူသွားတယ်ဒါမှလည်းအဲဒီအပိုင်းဘောနော်ဌာနဆိုင်ရာတွေလည်းကျွန်တော်တို့ကသေချာခိုင်းတွယ်ဖို့တော့လိုပါတယ
်။တနင်္သာရီတိုင်းမှာသမရဦးသိန်းစိန်လက်ထက်တုန်းကလည်းဝင်ကြီးချုပ်တအူးထုတ်ပယ်ခံလိုက်ရပြီး NLD ပါတီလက်ထက်မှာလည်းဒေါက်တာလက်လက်မော်ကိုအာဂရီလိုက်စားမှုတွေရှိတယ်ဆိုပြီးတာဝန်ကနေရန်နာတာတွေရှိပါတယ်။ဘိတ်ဒီတကန်နိုင်ငံရေးတကြွလှုပ်ရှားသူတွေကတော့တနင်္သာရီတိုင်းမှာရှိတဲ့ခရိုနီတွေကြောင့်ဝန်ကြီးချုပ်တွေဟာအာဂရီလိုက်စားတာတွေဖြစ်လာပြီးအခုလိုမျိုးထုတ်ပယ်ခံရတဲ့အထိဖြစ်လာတာတွေရှိတယ်လို့သုံးသပ်ပါတယ်။ဒါကြောင့်အသက်တက်လာတဲ့ဝန်ကြီးချုပ်အနေနဲ့ခရိုနီတွေကိုသတိထားဖို့လိုတယ်လို့ဘိတ်ခရိုင်88မျိုးဆက်ညဉ့်ညာရေးနဲ့ပွင့်လင်းလူဖွဲ့စည်းကဥလာမော်ကပြောပါတယ်
ကျွန်တော်နေတဲ့တိုင်းမှာပထမဆုံးအလက်ထက်ကဘူကျုပ်ကကိုကရိုနီကျူးစီးဝါလို့ကိုရိုနီနေပေါ့လို့ဘူကပြေးသွားတာပါ။နောက်ဒီတစ်ခါလည်းမို့လဲကရိုနီနေပေါ့လို့ဖြစ်သွားတာပါ။ကျွန်တော်တိုင်းမှာရှိနေတဲ့ခရိုနီတွေဒီဟိုတဲလာတဲ့လူပါဇက်ပေါ့ရင်ပြီးရောပါဇက်ပေါ့ရင်တို့တို့တွေအဆင်ပြေပြီဆိုတဲ့ပုံစံမျိုးနဲ့အဲကျန်တဲ့တနာဆိုင်ရာတွေနဲ့ပေါင်းပြီးတော့ဟိုမိပေါင်းစုံနဲ့ဖြစ်စီဖို့တော့ကျွန်တော်ကြံအောင်ပါလား။အစီအတရားဝင်တို့ပြေတော့တော့သူတော့ဟိုခိုင်ခင်းရောနေနိုင်အောင်တော့နေရလိမ့်မယ်။မနေ့ရတော့သူလည်းပြောပါရမှာအဓိကကလူမျိုးပဲကျွန်တော်ရှိမှဖြစ်ခြင်းပါ
တနင်္သာရီတိုင်းဒေသကြီးမှာတက်မရောဌာနဆိုင်ရာတွေလုပ်ငန်းရှင်တွေကတင်းယူထားတဲ့မြေယာပြဿနာတွေအများကြီးရှိသလိုအစိုးရသည့်လက်ထက်မှာကျွန်းနေလုပ်ပိုင်ခွင့်ချပေးတာဒီရေတော်တွေအပြောင်းရှင်းပြီးမစွန်မွေးမြူရေလုပ်ငန်းတွေချပေးတာစတဲ့မြေယာပြဿနာတွေရှိပါတယ်လက်ရှိဝန်ကြီးချုပ်လက်ထက်မှာတမရကချမှတ်ထားတဲ့အတိုင်းရရဲဝဝင်ဖြည့်ရှင်းဖို့မျှော်လင့်ကြောင်းလူခွင့်ရေးဆောင်ရှိရေးကွန်ရက်တဝယ်ကဥတန်ဝင်းကပြောပါတယ်
တက်လာတဲ့ဝန်ကြီးချုပ်တွေဥဆောင်ပြီးတော့မဆောင်ရွက်လို့ရှိရင်တော့နောက်တက်လာတဲ့ဝန်ကြီးချုပ်တွေပြဿနာရှိနေမှာပဲဒီပြည်သူဆိုရလက်ထက်မှာဝန်ကြီးချုပ်အနေနဲ့ရဲရဲဖြည့်ရှင်းပါနိုင်ငံတော်သမ္မတဆက်မှတ်ခဲ့တဲ့လက်မှတ်ထိုးထားတဲ့ဖြည့်ရှင်းမှုမြေယာမူဝါဒအဲ52ချက်နဲ့လက်တွေ့အကောင့်တွေပေါ်ပြီးပါဒါဆိုအများစုသိလည်နိုင်မယ်ဒါဆိုသူတို့တွေ2020မျိုးလက်ချက်ပို့တော့ကောင်းလာနိုင်မယ်ဗျ
တနင်္သာရီတိုင်းဒေသကြီးဟာရေလုံငန်းအပါအဝင်စီအုံးစီမံကိန်းတွေပလဲမွေးမြူရေးစီမံကိန်းတွေခီးသောလုပ်ငန်းအတွက်ရေးကြီးတဲ့ကျွန်းတွေစတဲ့စီးပွားရေးလုပ်ငန်းတွေရှိတာကြောင့်ဖြည့်ရှင်းရမယ့်ကိစ္စတွေလည်းအများကြီးရှိပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဦးမြင့်မောင်လက်ထက်မှာဘယ်လောက်ဆောင်ရွက်နိုင်မလဲ၊ဘယ်လောက်ထိဖြည့်ရှင်းနိုင်မလဲဆိုတာပြည်သူတွေအပါအဝင်နိုင်ငံရေးလေလာသူတွေအရက်ဖက်အဖွဲ့တွေနဲ့သိသိကံလေသမားတွေကစောင့်ကြည့်နေကြပါတယ်။ကျွန်တော်ကျော်လင်ဦးပါ